မက္ကစီကိုမှာပျောက်ဆုံးနေတဲ့ကျောင်းသား43ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ရာဇဝတ်ကိန်းသားအဖြစ်မသိငါသူတွေကဝန်ခံပြောခဲ့တဲ့အကြောင်းမက္ကစီကိုအစိုးရကပြောပါတယ်။နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာစက်တင်ဘာလ26ရက်နေ့ကရဲကဖမ်းဆီးသွားပြီးတော့ဒီရာဇဝတ်ကိန်းလက်ကိုအပ်ခဲ့တယ်လို့ဆိုပါတယ်။အထောက်အထားတွေကလည်းကျောင်းသားတွေအသက်ခံခဲ့ရတယ်လို့ညွှန်ပြနေတဲ့အကြောင်းရှင်းနေချုပ်ကဆိုပါတယ်။အမိုက်တွေဆွန့်ပစ်ထားတဲ့နေရာကိုရောက်လာချိန်မှာတချို့တွေကတေဆုံနေပြီဖြစ်ကြောင်းအဖမ်းခံထားရတဲ့မသိငါသူတွေကပြောတယ်လို့သူကပြောပါတယ်။အသက်ရှင်နေသူတွေကလည်းတပ်ဖြတ်ခဲ့ပြီးတော့ဒီအမိုက်တွေပစ်ထားတဲ့နေရာမှာအလောင်းတွေကိုမိအကြကြီးရှို့ခဲ့တယ်လို့ဂိုင်းသားတွေကပြောပါတယ်။အခုလိုအစိုးရကသတင်းထုတ်ပြန်ပြောကြားခဲ့ပေမဲ့အာဂျင်တီးနားကတီးခြားလွတ်လပ်တဲ့မှုကင်းစစ်ကျွမ်းကျင်သူတွေရဲ့ရလက်အတီးပြုချက်မရတဲ့၍သူတို့ရဲ့သားတွေအသက်ခံရတယ်ဆိုတာကိုလက်မခံဘူးလို့မိဘတချို့ကပြောကြပါတယ်။ကျောင်းသားတွေဖမ်းဆီးခံသွားရတာနဲ့ပတ်သက်လို့ရာဇဝတ်ကိန်းသားတွေရဲအယားရှိတွေအပြင်ယာရုကနေဖယ်ရှားခံရတဲ့မြို့တော်ဝင်တဲ့သူ့ရဲ့ဇနီးတွေတို့အပါအဝင်အများအပြားကိုရဲကဖမ်းဆီးခဲ့ပါတယ်ရှင်။